ကရင်ပြည်နယ်လှိုင်းပွဲမြို့နယ်မြန်ကြီးမြို့ဒေသကထောင်နဲ့ချီတဲ့ဒုက္ခတွေတွေဆန္ဒရိက္ခာပြလာမှုနဲ့ကြုံနေရတဲ့အကြောင်းပြောပြပေးမှာပါ။ကျွန်တော်နိုင်ကွန်းအိမ်ပါ။ဒေသခံကရင်လက်နက်ကန်ဖွဲ့စည်းတွေနဲ့မြန်မာစစ်သားကြားစီးရဲသိမ့်မှမှုတွေကြုံခဲ့ရပြီးနောက်လှိုင်းပွဲမြို့နယ်မြန်ကြီးငူစစ်ဆောင်စခန်းတွေမှာပိုလိုနေကြတဲ့ဒုက္ခတွေ4000လောက်ရိက္ခာပြလာမှုနဲ့ရင်ဆိုင်နေရတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်။စေတနာရှင်တွေရဲ့ကိုယ်ရည်ဆောက်ပါမှုတွေကိုအစည်းကအားသားနေရတဲ့ဒုက္ခတွေတွေမကြာစည်းခင်ကဆက်လို့ပြိခါပြလာမှုကြုံနေရတာလို့လဲမြန်ကြီးငူစစ်ဆောင်စခန်းဥက္ကဋ္ဌစောထွန်းကပြောပါတယ်
ဒီစာနာရကသဘောနည်းရဆရာပြလာနေပြီလေကြာပြီတော့ဆံပြေတွေပါလေအဲ့ဒါပဲစာနေကြတာပေါ့ဒီကပြလာနေကတော့2020မှာနိုင်ငံတော်အစိုးရဖက်ကတော့တလက်ပိုင်းနဲ့လက်ပိုင်းဒေါ်လက်ပိုင်းကြီးရဲ့စာနာရိက္ခာထုတ်ဆောင်လာတယ်ဒီနောက်ပိုင်းပြီးတော့ public အဖွဲ့တွေကျွန်တော်တို့တရားနဲ့တရားဆက်တွေ့ပြီးတော့စာနေကြတာပေါ့အဲ့လိုအစိုးရလည်းချက်တလက်ပိုင်းကြီးမှာခုခုအဖြစ်မလာဘူ
းဒုက္ခတဲ့စကမ်းတွေမှာရိက္ခာပြလာမှုအခြေအနေကိုမြို့နယ်အာဏာပိုင်တွေကသိမ်းပြထားတယ်လို့လည်းပြောပါတယ်ဒုက္ခတဲ့စကမ်းတွေမှာစာနာရိက္ခာပြလာမဲ့အခြေအနေနဲ့ကြုံနေရခြင်းပြင်ပမှာအလုပ်လုပ်ကြံပြီးစာဝတ်နေရေးပြဿနာကိုဖြေရှင်းဖို့ကလည်းကိုဗစ်ကာယောဂကာလကန့်တမှုတွေရှိနေတာကြောင့်အခက်အခဲရှိနေတယ်လို့လည်းမြန်ကြီးငူသေးတာကနောက်ဆဒုက္ခတဲ့စကန်တစ်ခုဖြစ်တဲ့အေးလေးမြတ်ရှင်စစ်ဆောင်စကန်တာဝန်ခံစောရွှေထွန်းကပြောပါတယ
်တပတ်လာအလုပ်လုပ်ဖို့ကတော့အဆင်ပြေဖြစ်နေပြီကိုဗစ်ယောဂကြောင့်လည်းအဲ့တော့လူတွေအသွားလာအဆင်ပြေဖြစ်နေ
မြန်ကြီးငူစစ်ဆောင်စကန်နေသူတွေဟာရှမ်းရွာသစ်နဲ့မေရဝေါသေရခန့်ရွာတွေဖြစ်ကြပြီး2016ခုနှစ်စက်တင်ဘာလမှာရခိုင်ဘူမူကြီးစောဆန်းအောင်ဦးစီး CGB ခွဲထွက်ဖွဲ့နဲ့ကရင်နယ်ကြားစောက်သား PGF မြန်မာစစ်တပ်တို့တိုက်ပွဲဖြစ်ပွားစဉ်မှာကြက်ရွာကနေတိမ်းချောင်လာခဲ့ကြတာပါလက်ရှိမေရဝေါသေရမှာတိုက်ပွဲညီတက်နေပြီလို့ဆိုပေမဲ့မြေမြုပ်မိုင်းအန္တရာယ်ပြင်လက်နက်ကိုင်ဖွဲ့တွေရဲ့လှုပ်ရှားမှုတွေရှိနေတာကြောင့်နေရပြန်ဖို့မလွယ်သေးဘူးလို့လည်းအေးလင်းမျက်ရှင်ဒုက္ခတဲ့စကန်းတာဝန်ခံစောရွှေထွန်းကပြောပါတယ
်လောကျုံမှုစင့်ရှိတယ်ပေါ့ပြန်မလဲအဆင်ပြေတယ်ပေါ့မြေမြုပ်မှန်လိုက်ပါတယ်မှန်မှန်နေတော့တစ်ဖက်မဟုတ်ဘူးလေစစ်တပ်လည်းရှိတယ်ပြည်လည်းရှိတယ်ဒီကိစ္စလည်းရှိတယ်ပြီးတော့ခံနေလည်းရှိတယ်လေအဲ့ဒီလေးဖက်ရဲ့ကြားပါဆိုတော့မဖြစ်လည်းပြောလို့မရဘူးအဲ့လိုမျိုး
မြန်ကြီးငူသေးတာမှာသိမ်းချောင်နေတဲ့ဒုက္ခသည်တွေကိုပြင်ပမှာနေရာချထားပြီးဖို့ကရင်ပြည်နယ်ဆိုရကမနစ်ကလေးကစီစဉ်ထားပေမဲ့လည်းလက်တွေ့အကောင်အထည်မပေါ်သေးပါဘူး။ကရင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ကရင်လက်နက်ကန်ဖွဲ့တို့စီရေးပဋိပက္ခတွင်မြန်ကြီးငူစစ်ဆောင်စခန်းပါဝင်ထိုင်းနိုင်ငံနဲ့နယ်စပ်နီးကစခန်း9ခုမှခိုးလုံနေကြတဲ့ဒုက္ခသည်ဥယျာဉ်9000လောက်ရှိမယ်လို့လည်းကရင်စစ်ဆောင်ဒုက္ခသည်ကော်မတီကပြောပါတယ်။ကရင်လက်နက်ကန်ဖွဲ့တွေဖြစ်တဲ့ KNU, KM မြူရာစီယုံDGP Democracy အကျိုးပြုသတ်မတော်တို့နဲ့မြန်မာဆိုရတို့ကြားပြစ်ခတ်တိုက်ခိုက်မှုတွေရစဲခဲ့ပြီးနောက်ဒုက္ခသည်တွေနေရပြန်နိုင်ရေးကြိုးပမ်းမှုတွေရှိနေပေမဲ့လည်းမြေမြုပ်မိုင်းအန္တရာယ်နဲ့ဒုက္ခသည်တွေနေထိုင်စားတော့လုခံခဲ့တဲ့မြေနေရာတွေတိမ်စီခံရမှုပြဿနာတွေအပါအဝင်နေရပြန်ဖို့အဟတန်းတွေလည်းကြုံနေရပါတယ်ကုလသမဂ္ဂလူရာချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှုရုံးရထုတ်ပြန်ချက်ရမြန်မာနိုင်ငံမှာကရင်ပြည်နယ်အပါအဝင်တိုင်းဒေသတွေမှာဒုက္ခတဲ့စကမ်းတွေနဲ့ဒုက္ခတဲ့စကမ်းလူနေရာမျိုးတွေမှာနေထိုင်ကြရသူပေါင်း2,400,000ရှိမယ်လို့ခန့်မှန်းထားပါတယ်။ဒေသခံအကူအညီပေးရေးဖွဲ့တွေကတော့မကြာသေးခင်အချိန်တိလက်နက်ကင်ပဋိပက္ခတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ပါဝင်တိုင်းဒေသတွေမှာနေရာစုခွာတိမ်းချောင်နေရသူနောက်ထပ်3,000,000ရှိမယ်လို့လည်းခန့်မှန်းထားပါတယ်ခင်ဗျာ။ကျွန်တော်နိုင်ကွန်းအိမ် VOE မြန်မာဘိုင်းအတွက်သတင်းပေးပို့ထားပါတယ်။